မြန်မာနိုင်ငံမှာသတင်းမီဒီယာနဲ့ပတ်သက်တဲ့ဥပဒေတည်တည့်ရဲ့အတွဲစာနယ်ဇင်းသမားတွေရဲ့အကြံဉာဏ်တွေဒီတစ်ပတ်ထဲမှာပဲတင်ပြဖို့ဖိတ်ခေါ်ထားပါတယ်။ဒီအတွဲမြန်မာစာနယ်ဇင်းသမားတွေကြိုတင်ဆွေးနွေးမှုတွေလည်းလုပ်နေကြတာဖြစ်ပါတယ်။စာနယ်ဇင်းလွတ်လပ်ခွင့်နှိမ်ကြတဲ့အတိုင်းပြည်တစ်ခုအဖြစ်နိုင်ငံတကာကသတ်မှတ်ထားတဲ့မြန်မာနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်အလားအလာတွေရှိလာတော့မှလားဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။ဟုတ်ကဲ့ပါရှင်။ပြည်သူ့လွှတ်တော်ရဲ့အားကစားယဉ်ကျေးမှုနဲ့ပြည်သူ့ဆက်ဆံရေးကော်မတီဝင်လွှတ်တော်အမတ်တွေကစားပီးစားနယ်ဇင်းသမားတွေနဲ့လာမယ့်တောက်ကြနေ့မှာရန်ကုန်မှာတွေ့ဆုံပြီးမီဒီယာဥပဒေကြမ်းမှာပါသေးတဲ့အချက်အလက်တွေကိုဆွေးနွေးကြဖို့ရှိပါတယ်။ဒီဆွေးနွေးပွဲမှာဂျာနယ်မဂ္ဂဇင်းတွေကအက်ဒီတာတွေတာဝန်ရှိသူတွေကမီဒီယာဥပဒေမှာပါသေးတဲ့ထည့်သွင်းသင့်တဲ့အချက်အလက်တွေကိုတဦးချင်းဆွေးနွေးကြဖို့ရှိပါတယ်။ပြည်သူ့ခေအက်ဒီတာဥဖေမြင့်ကတော့စာနယ်ဇင်းလွတ်လပ်ခွင့်ကိုအဓိကထားတင်ပြသွားမယ်လို့အခုလိုပြောပါတယ
်။ကျွန်တော်တို့ကတော့စာနယ်ဇင်းလွတ်လပ်ခွင့်ပေါ့နော်။စာနယ်ဇင်းလွတ်လပ်ခွင့်ဆိုတဲ့အကြောင်းအရာကျွန်တော်စီမံခုစရုပ်ဒီမီဒီယာတွေကိုစရုပ်ထမှန်နိုင်လို့ပြောဆိုနေတာရှိရပေါ့နော်။အဲ့တော့ကျွန်တော်တို့စရုပ်ထမှန်နိုင်စစ်စစ်ပေါ့နော်။တကယ်အဲချန့်ခိုင်တဲ့စရုပ်ထမှန်နိုင်ဖြစ်အောင်ဆိုလို့ရှိရင်မီဒီယာတွေမှာအဲလွတ်လပ်ခွင့်အဲဘယ်နည်းပဲပုံလွတ်လပ်ခွင့်ရှိတဲ့မီဒီယာတွေကိုထုတ်ချက်ကန့်သက်တဲ့ဥပဒေဒီဘာမရှိခွင့်မူစားတဲ့ပေါ့ဗျာအဲ့ဒီမီဒီယာစာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့အပိုင်းတွေကျွန်တော်တို့ဟိုအဓိကထားပြီးဆွေးနွေးဖို့ရှိပါတယ်အခုတော့တဦးချင်းပဲဆွေးနွေးကြမှာသဘောရှိပါတယ်ဗျာသူပေါင်းပြီးစာရန်တင်လာတော့ဘာလို့ဆိုတော့နေထိုင်မှုပြီးတော့မရှိသေးပါဘူး
တရင်ရယူတဲ့အတွက်တရင်သမားတွေဖန်စီထိမ့်သိမ်းခံနေရတာတရင်ဖော်ပြတဲ့အတွက်ကြောင့်အသေးရဖြစ်မှုနဲ့ဆွဲဆူချက်တွေနဲ့ကြုံတွေ့နေကြရတဲ့မြမစာပေနယ်ပယ်မှာတရင်သမားတွေရဲ့လုံခြုံရေးကိုအာမခံချက်ပေးနိုင်တဲ့တိကျတဲ့ဥပဒေတွေပေါ်ထွက်လာရင်းနဲ့တရင်လွတ်လပ်ခွင့်ကိုအဓိကထားရွေးဆွဲနိုင်ဖို့ပြင်ဆင်သင့်တယ်ဆိုပြီးလဲပြပအခြေဆိုင်မြမတရင်သမဂရဲ့ဒုဥက္ကဋ္ဌဦးစင်လင်းကပြောပါတယ
်မြမသမားကိုပထမတစ်ဆင့်အနေနဲ့သူတို့ဒါဥပဒေနဲ့ထိန်းချုပ်မှာစတင်မှာဒါမျိုးတွေဖြစ်လာနိုင်ကြရှိတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီဆွေးနွေးပွဲတွေမှာအဓိကမီဒီယာသမားတွေပြောရဆိုပါမှာကတော့ဖိုင်လိုကိစ္စတွေကိုသူတို့ဘယ်လိုအကာအကွယ်ပေးနိုင်မလဲ။ဘယ်လိုအကာအကွယ်ရအောင်လုပ်မလဲဆိုတာတွေကိုဦးစားပေးစဉ်းစားပြီးတော့အဲ့ဒါတွေကိုဥပဒေကြမ်းတွေဖြစ်လာအောင်ဥပဒေကျွမ်းကျင်တဲ့ဒီ data တွင်းကမီဒီယာဥပဒေကျွမ်းကျင်သူတွေနိုင်ငံတကာကမီဒီယာဥပဒေကျွမ်းကျင်သူတွေနဲ့တိုင်ပင်ပြီးတော့ဒီဥပဒေကိုကျွန်တော်တို့အလျှော့အတင်းလုပ်လို့မရအောင်ရေးဆွဲနိုင်အောင်ကျွန်တော်တို့အဲ့ဒါကိုမီဒီယာသမားတွေအားထုတ်အောင်လည်းကျွန်တော်တို့အဲ့လိုယူဆတယ်
။ဒါအပြင်စာပေလွတ်လပ်ခွင့်ကိုပြဋ္ဌာန်းပေးနိုင်တဲ့မီဒီယာဥပဒေတရားပေါ်ထွက်လာရေးအတွက်ပြည်ရင်းကမီဒီယာသမားတွေတင်မကပဲဥပဒေရေးရာအကျွမ်းကျင်သူတွေနဲ့ပါအချက်အလက်စုဆောင်းသင့်တယ်ဆိုပြီးလဲပြောပါတယ
်။မြန်မာနိုင်ငံအခြေအနေအရလည်းပဲမြန်မာမီဒီယာသမားတွေအနေနဲ့လည်းပဲဖိနှိပ်မှုအောင်မှာအနည်းငယ်90နေလာခဲ့ရတဲ့ခါကျတော့နိုင်ငံတကာမှာရှိနေတဲ့မီဒီယာအခင်းကျင်းတွေမီဒီယာဥပဒေတွေစပြဖြစ်နေပဲခုကမှသူတို့ဟိုစတင်ပြီးတော့ရေးလာကြည့်ကြရတဲ့အနေအထားမျိုးရှိတယ်။အဲ့ဒီခါကျတော့တာမန်ပြည်တွင်းမှာကျွန်တော်တို့သတင်းစာကြံတဲ့ဒီမှာလှုပ်လှုပ်နေတဲ့ပုံပုံများလောက်နေတော့ကျွန်တော်ဒီလိုမီဒီယာဥပဒေကိုရေးဆွဲဖို့ဆွေးနွေးတာမျိုးဆိုရင်ကျွန်တော်တို့မပြည့်စုံမှုကိုယူဆတယ်
လက်တလုံးမှာတော့ပြည်တွင်းမှာသတင်းရယူတဲ့အတွဲအချင်းထောင်တွေမှာဖမ်းဆီးခံထားရသူတွေရှိနေတယ်လို့လူလတ်စာထုတ်ဖော်ပြောဆို권လည်းမရှိပါဘူး။စာပေအမှုပညာနယ်ပယ်အသီးသီးကရေးသားထုတ်ဝေမှုအလုံးကိုအစိုးရကစစ်စစ်တီးဖြတ်နေတာလည်းဖြစ်ပါတယ်။မီဒီယာဥပဒေထွက်ပေါ်လာရင်တော့စာပေအမှုပညာလွတ်လပ်ခွင့်အခုထက်ပိုပြီးရလာနိုင်မလားဆိုပြီးမျှော်လင့်နေကြပါတယ်ရှင်။